ပရဆမြတ်ခင်ဗျာမြန်မာနိုင်ငံဟာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်20ရာစုအစပိုင်းကအာရှတိုက်ရဲ့ဆန်ဦးကြီးလို့ဒေသတွင်းမှာအမည်ရခဲ့ပါတယ်မြန်မာနိုင်ငံလူဦးရေရဲ့80ရာခိုင်နှုန်းဟာကြီးလက်နေတောင်သူတွေဖြစ်ကြပါတယ်မြန်မာသမိုင်းရဲ့ခေတ်ဆက်ဆက်မှာကြုံတွေ့ခဲ့ရတဲ့နိုင်ငံရေးစီးပွားရေးပြဿနာတွေရဲ့ဒဏ်ကိုလည်းကြီးလက်နေတောင်သူတွေသမားတွေကပဲအောက်ဆုံးကနေပြိပြားပြီးတော့ခံစားခဲ့ကြရတာဖြစ်ပါတယ်2011ခုနှစ်ကပေါ်ပေါက်လာခဲ့တဲ့သမရဦးသိန်းစင်ရဲ့အရသာတစ်ပိုင်းဆိုရကတချိန်ကမြမရဲ့ဂုံရင်ကတရဖြစ်ခဲ့တဲ့အာရှဆန်ဦးကြီးဆိုတဲ့ဘွဲ့မြည်ကြီးကိုပြန်လည်ရရှိစေရမယ်လို့ဆုံးဖြတ်ကြေညာခဲ့ပါတယ်။ဒါပေမဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်လိုအပ်တဲ့အခြေခံတွေမပြည့်စုံပဲအကျွေးပြည်နဲ့သာလည်းပဲနှစ်နေကြရတဲ့တောင်သူလယ်သမားတွေရဲ့ဘဝအခြေအနေနဲ့မြမလျာစကူရဲ့ကဏ္ဍမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုအလုံးတရာနှေးပါနေတဲ့အခြေအနေတွေကအဓိကပြဿနာတွေဖြစ်နေပါတယ်။သို့တော်လည်းပဲမြမလယ်သမားတွေကိုအကူအညီပေးလိုက်ရင်မြမပြည်ဆင်းရဲခြင်းကလွတ်ကင်းပြီးဘဝပြောင်းသွားနိုင်တယ်လို့နိုင်ငံတကာစီးပွားရေးပညာရှင်အများကယုံကြည်နေကြပါတယ်။ပြီးခဲ့တဲ့နှစ်လောက်ကကမ္ဘာ့စီးပွားရေးပညာရှင်ပေါမောက်ခဂျိုးဆက်စတစ်ကလစ်မြန်မာနိုင်ငံကိုရောက်ရှိလာခဲ့ပါတယ်။မြန်မာစီးပွားရေးဆိုင်ရာဆွေးနွေးပွဲတစ်ခုမှာဒေါက်တာစတစ်ကလစ်ကမြန်မာနိုင်ငံအနေနဲ့ပထမဦးဆုံးလောက်ရမှာကမြန်မာလေယာဉ်စက်ပြိုးရေးကဏ္ဍကိုစီမံကိန်းချပြီးတော့အစိမ့်မြင့်ဆောင်ရွက်ဖို့လိုအပ်တယ်လို့ဖော်ပြောခဲ့ပြီးလောက်ကင်ဆောင်ရွက်တဲ့အချက်တွေကိုလည်းတင်ပြခဲ့ပါတယ်။အလားတူအော်စတြေးလျနိုင်ငံမက်ကွိုင်းတက္ကသိုလ်ကစီးပွားရေးပညာရှင်ဒေါက်တာရှောင်းတားနက်ကတကယ်တော့လေယာဉ်ကဏ္ဍတိုးတက်ဖို့ဆိုတာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာသိက္ခာနှိမ့်နှိမ့်မှာတည်နေတဲ့အသည့်ပဲဖြစ်ပါတယ်။တကယ်လို့မဆိုရင်အချိန်တိုတိုအတွင်းအများကြီးလုပ်လို့ရပါတယ်။ဒါဟာသီအိုရီမျှတာမဟုတ်ပါဘူး။တကယ်လက်တွေ့ဖြစ်ခဲ့ပြီဆိုတာဗီယက်နမ်နိုင်ငံကအောင်းဩစရာကောင်းလောက်အောင်နမူနာပြသခဲ့ပြီးဖြစ်ပါတယ်။1980နှစ်တွေအတွင်းပြည်တွင်းမှာစားဖို့တောင်အနိုင်နိုင်ဖြစ်ခဲ့ရတဲ့ဘဝကနေအခုတော့ရိတ်ခါနဲ့ကွန်ပျူတာမျိုးစုံဈေးကွက်ကြီးကိုဗီယက်နမ်နိုင်ငံကလည်းပါဝင်လွှမ်းမိုးထားနိုင်ပါပြီလို့ပြောဆိုပါတယ်။ကမ္ဘာ့ဘဏ်ကဘဏ်ခေါက်အခြေစိုက်စာစာဖတ်ထုတ်လို့ရေးဆိုင်ရာပညာရှင်စာကြည့်ဇော်ရကလည်းမြန်မာနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စာဖတ်ဆိုင်လေသမားတွေအတွက်ပို့ပြီးတော့ရင်းနှီးမြှုပ်နှံကြဖို့အချိန်တန်းနေပြီလို့မြင်ပါတယ်။ဆေးရမွေးတည်မှုချော့ချရေးမှာစာစာဖတ်ဟာလက်နက်ကောင်တစ်ခုဖြစ်ပါတယ်တဲ့။ဘာကြောင့်လဲဆိုတော့လေသမားတွေရဲ့လက်ထဲငွေများများရောက်ရှိသွားနိုင်လို့ပဲဖြစ်ပါတယ်လို့ကမ္ဘောဒီးယားနိုင်ငံကိုဥပမာပေးပြီးတော့ပြောဆိုပါတယ်။ကမ္ဘောဒီးယားမှာလေယာဉ်ကဏ္ဍအပေါ်မှာအားစိုက်ပြီးတော့ရင်းနှီးမြှုပ်နှံခဲ့တာကြောင့်ပြီးခဲ့တဲ့ဆယ်နှစ်အတွင်းအမျိုးသားအသင်းထုတ်လုပ်မှု GDP တိုးတက်လာခဲ့ပြီးဆေးရမွေးတည်မှုကိုငါးတန်းသမားနှိမ့်ရခိုင်နှုန်းအထိရှော့ချနိုင်ခဲ့ပါတယ်တဲ့။ဒါပေမဲ့လာအိုနိုင်ငံမှာတော့ရေအားလျှောက်စစ်နဲ့တပ်ထုတုဖို့ရေကဏ္ဍတွေမှာအဓိကရင်းနှီးမြှုပ်နှံနေတာကြောင့်နိုင်ငံ GDP များများဆဆတက်ပြီးတော့မလာပဲဆေးရမွေးတည်မှုကိုလည်း၃ညတန်းသမား၅ရခိုင်နှုန်းသာရှော့ချနိုင်ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတော့တဘာဝတရားစာတော်တွေနဲ့နေရာမျိုးတွေပုံများတယ်ဆိုပေမဲ့ခင့်မိထိရောက်တဲ့စက်ပြိုးနည်းပညာစနစ်ကျတဲ့သိုလ်လောက်မှုအဲ့ဒါတွေမရှိတဲ့အတွက်ရသမြစဘာကိုအမြန်ထုတ်ပြီးတော့ရောင်းရတဲ့အခါလေသမားတွေဝင်ဝင်နေရပါတယ်။ဒါ့အပြင်မြန်မာနိုင်ငံမှာဆန်စဘာချိတ်ခွေးစစ်တွေကလည်းအဆင့်နှိမ့်ကြနေပါတယ်။မြန်မာလေယာဉ်ကဏ္ဍမှာနိုင်ငံခြားချင်းနှိမ့်မြှုပ်နှံမှုတွေညှို့မှန်းတလောက်ဝင်ရောက်မလာသေးပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးစီဝါရေးပညာရှင်ဆရာဦးခမောင်ညိုက
စိုက်ပျိုးရေးကဏ္ဍဖွံ့ဖြိုးတိုးတက်ရင်မြန်မာနိုင်ငံရဲ့ဒီပြည်သူပြည်သားအများစုလေသမားတွေပေါ့နော်အဲသူတို့ရဲ့စီဝါရေးလေဖွံ့ဖြိုးတိုးတက်လာမယ်လွယ်တော့မလွယ်ပါဘူးပေါ့ဒါပေမဲ့လုံးဝမှာပဲတခုရဲ့ဟိုလေသမားကနော်နိုင်ရှင်ပြည်ပြောရရင်တော့တချို့နေရာလေးတွေမှာဘလုံးကပြီးနံရွေးချယ်စိုက်ပျိုးခွင့်တိတ်ပြောဟိုတို့ကလုံးဝမရှိခဲ့ဘူးပေါ့လုံးဝမရှိခဲ့ပြန်ဒီဘက်မှာအတိုက်အတာတခုထိရွေးချယ်စိုက်ပျိုးခွင့်ရှိလာတာရှိရဲ့နောက်တော့ဈေးနှုန်းပေါ့နော်ဈေးနှုန်းကပုံတွေဘယ်ဘယ်စီးဘယ်စီးနဲ့ပဲရောင်းရမယ်ဆိုတဲ့ခါလေးတွေကတော့တော်တော်လေးညော့သွားပြီလို့ဆိုနိုင်တယ်အဲ့လိုခံလို့လေးရှိရပါ
မြန်မာနိုင်ငံရဲ့တောင်သူတွေခင့်မိနည်းပညာတွေနဲ့နှိစဖို့ဆိုတာကလည်းပဲအချိန်တော့ယူရအောင်မယ်လို့ဆရာခင်မုံညိုကပြောပါတယ
်နံပါတ်1ကစပြီးပြောလို့ရှင်မျိုးကစပြီးတော့စကားပြောမှမျိုးကတခြားဒီနိုင်ငံဒီမှာသူတက်တာကမျိုးတက်ပြီးအောင်ဝင်တာလို့ရှိနေပြီအဆမ်းမှာမျိုးသက်သက်ဖယ်ထားတဲ့အစီအေဘူးမျိုးစည်းထုတ်လုပ်မှုလို့မျိုးစည်းထုတ်လုပ်တဲ့ကုမ္ပဏီလို့ဆိုအဲ့ဟာအစီအေဘူ
းရန်ကုန်မြို့ကစံကုန်တဲ့တူကတော့မြမဆန်ကိုပြည်ပကိုတင်ပို့တဲ့အခါမှာအကြီးသေးပိုင်းဆိုင်ရာအကန့်အသတ်တွေအောင်မြင်မြင်ကျော်လွှားနိုင်ဖို့လိုအပ်နေသေးတဲ့အကြောင်းပြောဆိုပါတယ်။ဒါပေမဲ့ဘာပဲဖြစ်ဖြစ်မြန်မာနိုင်ငံအတွက်လေယာဉ်စက်ပျိုးရေးကဏ္ဍဟာအခြေခံကြတဲ့နေရာမှာရှိတာမို့လေယာဉ်ကဏ္ဍဖွံ့ဖြိုးတိုးတက်မှုနဲ့အတူတောင်သူလယ်သမားတွေစိတ်ရေးချမ်းသာပျော်ရွှင်နိုင်ဖို့လည်းဆောင်ရွက်ပေးဖို့လိုအပ်တဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။